မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းစံချိန်တင်မြင့်တက်နေပြီးမြန်မာကျပ်ငွေဈေးထိုးကျနေတဲ့အတွက်မြန်မာနိုင်ငံဗဟိုဘဏ်ကဒေါ်လာတွေတန်းနဲ့ချီထုတ်ရောင်းပြီးဈေးကိုထိမ့်မိနိုင်ဖို့ကြိုးစားနေပါတယ်။ကမ္ဘာဈေးကွက်မှာဒေါ်လာညှိုးငင်းတက်တာရဲ့ခံမှုဖြစ်ပေမဲ့လည်းမြန်မာနိုင်ငံရဲ့ငွေကြေးစနစ်မခိုင်မာတာကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထူးနာရီလို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
အမေရိကန်ဒေါ်လာလဲနှုန်းဟာဒေါ်လာကိုမြန်မာကျပ်ငွေ1530ကျော်တိစံချိန်တင်မြင့်တက်နေစေဖြစ်ပါတယ်။ကမ္ဘာငွေကြေးဈေးကွက်ရဲ့ရိုက်ကပ်မှုဆိုပေမဲ့လည်းတခြားနိုင်ငံတွေထက်မြန်မာနိုင်ငံကပိုပြီးထိနာတယ်လို့စီးပွားရေးပညာရှင်ဦးမင်းခင်ကသုံးသပ်ပါတယ
်။ကျွန်တော်တို့စီးပွားရေးစနစ်ကျွန်တော်တို့ငွေကြေးစနစ်ကြီးဆိုင်တယ်။ဆက်ဒီမှာကကျွန်တော်မှစီးပွားရေးတရားဝင်စီးပွားရေးရှိတယ်။တရားဝင်မှတ်တမ်းမတင်စီးပွားရေးရှိတယ်။ဒီငွေကြေးမှာဆိုရင်ဒီဟလာနိုင်ငံများကိုဟွန်ဒီဆိုတဲ့နောက်ကဘုံကိုဆွဲတဲ့လုပ်ငန်းတွေရှိတယ်အဲ့လိုလုံလုံဆက်ဈေးကွက်တွေရှိတယ်အဲ့ဈေးကွက်တွေကြားထဲမှာလည်းပဲအဖြူအမဲကြားထဲမှာဟိုရောနေတဲ့ဟာတွေလည်းရှိသေးတယ်နော်အဲ့တော့ချုပ်ပြောလို့ရှင်တော့ကျွန်တော်တို့ဈေးကွက်ရဲ့အာမတောင်တွေလို့မတည်ဟိုလားမတည်ရင်အကြီးရတဲ့အခြေအနေတွေရှိနေလို့ကျွန်တော်တို့ပို့ပြီးတော့ဖော်နေဖြစ်တယ်ဒီကြားထဲမှာငွေဈေးကြားတွေလည်းရှိတယ်နော်လက်ထက်မှာပမာဏတိုင်ဆိုင်ဈေးကြားမယ်ဆိုတော့နော်တန်ဖိုးကြမယ်ဆိုတော့ဒေါ်လာဝယ်လာတဲ့လူတွေနော်အကျိုးနိုင်ငံရေးနဲ့ပတ်သက်လို့ဟလာဝင်ကစားတာရှိကောင်းရှိမယ်လို့တောင်းတတ်တယ
်။စီးပွားရေးပညာရှင်ဦးကင်မောင်ကြီးဘောကဗေဒါကတော့မြန်မာစီးပွားရေးမှာရည်ရှိသက်ပြုမြင်ရမယ့်အချက်တွေရှိနေတယ်လို့အခုလိုထောက်ပြပါရယ်
။တောက်လျှောက်ပုံကုန်တဲ့တွင်းကုန်တွေကပုံများပဲနော်။တွင်းကုန်တွေကကုန်ကြမ်းတွေရောစိတ်ပစ္စည်းရောစားသုံးကုန်တွေရောပေါ့လေအားတွေများနေတယ်။နောက်နိုင်ငံခြားမှာအလုပ်လုပ်နေတဲ့လူတော်တော်များများပို့တယ်ငွေရအခုတော့ထိုင်းမှာလုံလို့တဲ့သူတွေပြန်လာတော့အဲ့ဒီငွေတွေကလည်းတော့မရတော့အဲနောက်တစ်ခုကတော့နိုင်ငံများတကယ်ရင်းနှီးမြှုပ်နှံမှုကဒီမှာကြခင်ကလာရှုံနေတာကိုတွေ့ရတယ်ဒါအဲဒီအခြေခံသုံးခုကိုမပြေနိုင်ရင်ကတော့ရေရှည်မှာလည်းအခုလိုပဲတွေ့ရအောင်ပါပဲဒါလည်းရေရှည်လုံးဝမဲ့ကိစ္စတွေ
နိုင်ငံငွေရောင်းရတဲ့ကဘိုးဘန်နှုတ်နှားရဲ့3.8%ရာခိုင်နှုန်းထိသာအလျှော်တင်ရေးစားခွင့်ပြုထားတဲ့ကန့်တတ်မှတ်ချက်ကိုဒီသတင်းပတ်ထဲမှာဘိုးဘန်ကပယ်ဖျက်ခဲ့ပါတယ်ပြခဲ့တဲ့ရပိုင်းတိတရက်ကိုဒေါ်လာ3သိန်းနဲ့ထုတ်ရောင်းခဲ့တာကနေအခုတန်းနဲ့ချီပြီးမြန်မာနိုင်ငံဘဟုဘဏ်ကနေပြီးတော့ထုတ်ရောင်းနေပါတယ်ဒီဖြည့်ရှင်းနည်းဟာရေတိုဖြည့်ရှင်းနည်းဖြစ်ပြီးထိရောက်မှုမရှိဘူးလို့စီးပွားရေးပညာရှင်ဦးခင်မောင်ညိုဘောကဒေတာကရှင်းပြပါတယ
်ဘဟုဘဏ်ကလုတ်တဲ့နေရာတော့ဈေးကွက်ရဲ့အခြေအနေနဲ့နော်နှီးပါပေါ့နော်ဈေးကွက်ရဲ့အခြေအနေကိုရောင်းပြန်ဟပ်ဖို့ကြိုးစားတယ်အဲ့တော့ဒီ3.8%ခန့်လုံးဟာအထက်ရောအထက်နဲ့အောက်မှာအဲ့ဒါသတ်မှတ်ချက်ကိုဖြတ်လိုက်တာကအဲ့ဒါဘယ်သူမှလည်းဒီမဆိုင်ဘူးเนาะအဲ့ဒီဘောင်ပြင်းနဲ့မှာပဲရောင်းရွက်ကြတာတွေများတယ်ဒါကိုအကြောင်းပြပြီးမှသူကဈေးကစားတာတွေဖြစ်လာတဲ့ခါကျတော့เนาะဒါကိုသူကဖယ်ပေးလိုက်တယ်ဒါပေမဲ့လည်းသူကရည်ညွှန်းတဲ့ဝေဖလင်းလုံးကိုမဖြစ်ဘူးအဲ့ရည်ညွှန်းတဲ့နှုံးကလည်းအပြင်အပြစ်တင်တာကတော့ဟိုဘူဘန်ကမြင့်နေတယ်ဘာညာပေါ့เนาะဒါတကယ်တော့ဘူဘန်ကလောက်ပါလိုက်တာเนาะအဲ့သူ့နှုံးနဲ့အပြင်နှုံးနဲ့ညီပါပေါ့လေဖြစ်အောင်သူကလိုက်ပြောလုပ်တယ်အဲ့တော့နောက်ကစနစ်အရာပြောရရင်ဒီစီမံခန့်ခွဲမှုအောက်ကနှုံးရှင်ညှိုးတဲ့စနစ်ပေါ့လေ manage အင်္ဂလိပ်လိုတော့ manage လုပ်လို့ခေါ်တယ်အဲ့ဒီစနစ်ကိုကျင့်သုံးလို့မရှိသေးဘူးလုံးဝနှုံးရှင်ညှိုးလိုက်တဲ့သဘောမျိုးပေါ့နော်ဈေးကွက်ကိုသူ့သဘောနဲ့သူစိတ်တူလှုပ်ဆိုပြီးလှုပ်ပေးလိုက်တဲ့နော်သဘောမျိုးတော့မဟုတ်ဘူးရေဒူအနေနဲ့ကဘာလောက်တာတွေတွေ့ရတယ်လဲဆိုတော့အခုအစိုးရကနောက်ခုပဲတုန်းကဆိုတနေ့ကိုဒေါ်လာ3000အဲနောက်ကျတော့တန်း6000နောက်ကနေ့ဆိုရင်ဒေါ်လာ4000အထိထည့်တာကိုတွေ့ရတယ်အဲတော့ဒေါ်လာ4000ထည့်တော့ဘာဖြစ်တယ်လဲဆိုတော့တိတ်တော့မထူကြဘူးပေါ့နော်အတူလည်းမထီအောင်ဘူးဆိုတော့သိပါတယ်နောက်ဘလောက်အထိအဲထည့်မလဲဆိုတာလည်းမပြောတတ်ဘူးဘာဖြစ်လို့လဲဆိုတော့ဒီလုပ်ငန်းရှင်များရဲ့ပြောရဆိုဒေါ်လာ4000ဆိုတဲ့ပိုင်စားကစီဒီမိုတစည်းစာလောက်တည်းရှိတယ်လို့ပြောတယ်ဆိုတော့စီဒီမိုကလည်းနေတိုင်းတွင်းနာပေါ့လေ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရရဲ့အကြံပေးစီးပွားရေးပညာရှင်တွေကတော့ဒေါ်လာစင်းငွေလဲနှုန်းတက်တာဟာစိုးရိမ်စရာမဟုတ်ဘူးလို့ပြောဆိုတာတွေကိုပြည်တွင်းသတင်းတွေမှာတွေ့ရပါတယ်ဒါပေမဲ့လည်းဒေါ်လာငွေလဲနှုန်းမြင့်တက်နေတဲ့အတွက်စံပါဝင်အခြေခံစားတောက်ကုန်ဈေးနှုန်းတွေပိုပြီးမြင့်တက်လာနိုင်တာကြောင့်ပြည်သူများချမ်းသာစိုးရိမ်နေကြကြောင်းပါခင်ဗျာ